တရားစီရင်ရေးခန္ဓာတွေမှာတက်မတော်ရာရှိတွေကိုခန့်အပ်လိုက်တာနဲ့ပတ်သက်ပြီးရှေ့နေတွေကမနေ့ကအဝါရောင်ဖဲကျွတ်တက်လှုပ်ရှားမှုစတင်ခဲ့တယ်လို့ပြီးခဲ့တဲ့လကလည်းအခုလိုပဲတက်မတော်ရာရှိကြီးတွေကိုကျန်းမာရေးခန္ဓာတွေမှာခန့်အပ်ခဲ့တာနဲ့ပတ်သက်ပြီးဆရာဝန်တွေကအနှက်ရောင်ဖဲကျွတ်တက်လှုပ်ရှားမှုလုပ်ခဲ့ကြပါတယ်။အခုလိုဆိုရဝင်ကြီးဌာနတွေမှာတက်မတော်သားတွေကိုခန့်အပ်တာဝန်ပေးရတာနဲ့ပတ်သက်ပြီးတက်မတော်ကမြမနိုင်ငံရေးသားမကအရက်ဖက်ဌာနအဖွဲ့အစည်းတွေမှာပါဩဇာအာဏာလွှတ်မိုးလာပြီလားဆိုတော့တုံ့တက်ဝေဖန်မှုတွေလည်းထွက်ပေါ်လာနေပါတယ်။တရားလွှတ်တော်ရှေ့နေဦးကိုနီက
မြန်မာနိုင်ငံမှာရှိတဲ့ဒီအစိုးရဝန်ထမ်းအဖွဲ့အစည်းတော်တော်များများမှာစစ်တပ်ကနေရာယူထားပြီးသားပါ။နေပေါင်း90လောက်နေရာယူထားတာဖြစ်တဲ့အတွက်နေရာအနှံ့လည်းပြတ်နေပါပြီ။အဲ့တော့အခုလက်တလောဖြစ်တဲ့ဟာကတော့ဒီအပြောင်းလဲကာလလေးပေါ့ဗျာ။ဒါဒီမိုကရေစီစနစ်ကိုပြန်ပြီးတော့ကူးပြောင်းပြီဆိုရင်ဒီနေ့နဲ့သူနေရာထိုင်ရတော့မယ့်အခါမှာနောက်ဆုံးဒီချက်ရှိနေတဲ့အချိန်တွေအတွက်မှာကြောင်ဖို့ကြံနေတဲ့လူတွေအားလုံးကိုကြောင်ပေးဖို့ကြိုးစားနေတယ်ကြောင်ဖို့ကြိုးစားနေတယ်လို့ကျွန်တော်တို့အဲ့ဒီလိုပဲခံမှန်းမိတယ်ဗျ။အဲဒါပေမဲ့အဲ့ဒီမှာပြောစရာတစ်ခုရှိတာကဒီကျွန်တော်တို့ပြည်သူဝန်ထမ်းဥပဒေမှာပါတာကဒီစစ်ဖက်ဝန်ထမ်းနဲ့အရက်ဖက်ဝန်ထမ်းကခွဲထားတယ်။အထူးဖြင့်စစ်ဖက်ဝန်ထမ်းတွေကိုအရက်ဖက်ဌာနမှာခန့်လို့မရဘူး။ဒါပေမဲ့အဲ့ဒါကိုသူတို့ခန့်နေကြတယ်။အဲ့ဒါကျွန်တော်တို့ဥပဒေနဲ့ညီမညီဆိုတာတော်တော်လေးဆွေးနွေးစရာပြောဆိုစရာရှိတယ်။ဒီအကြောင်းလဲကာလရောက်နေပြီးရှေ့လျှောက်သူတို့ရဲ့အခန့်ကဏ္ဍဟာအခုလိုရှိကြမှာရှိတော့မယ်မိုးကောင်းကြမှာကောင်းတော့မယ်ပေါ့ဗျာအဲ့ဒါကြောင့်အခုမိုးနှောင်းကာလလေးမိုးမပြတ်ခင်ကြားလေးမှာသူတို့လူတွေအားလုံးကိုအဲသူတို့ကြောင်းမိခြင်းတဲ့နေရာကိုကြောင်းပေးခဲ့တဲ့သဘောအဲဒီလိုမျိုးထင်တာပါပဲကျွန်တော်တို့လေ
တရားလွတ်တော်ရှိနေဥက္ကဋ္ဌပြောသွားတာပါရှင်တက်မတော်ကငိမ့်စားယူထားသူ20ဦးကိုရှေ့နေကျုံယုံမှာဒုတိယညွှန်ကြားရေးမှူးချုပ်ယာဒူးတွေစတင်ခန့်အပ်လိုက်တာနဲ့ပတ်သက်ပြီးရှေ့နေတွေကမနေ့ကအဝါရောက်ဖျက်ပြားမှုလှုပ်ရှားမှုတွေစတင်ခဲ့တာပါဒါအပြင်ပြီးခဲ့တဲ့ဇူလိုင်လကုန်လုံးကလည်းကာကွယ်ရေးဝန်ကြီးဌာနကဒုတိယဗိုလ်မှူးကြီးတွေနဲ့ဗိုလ်မှူးအဆင့်ရှိသူတွေကိုကျန်းမာရေးဝန်ကြီးဌာနမှဒုတိယညွှန်ကြားရေးမှူးနဲ့လက်ထောက်ညွှန်ကြားရေးမှူးအဆင့်တွေမှာတာဝန်ပေးခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဆရာဝန်တွေကလည်းအနှက်ရောင်ဖဲကျိုးတက်လှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်။မန္တလေးမျက်စိနားနှာခေါင်းနဲ့လက်ချောင်းစေယုံကြီးကဆရာဝန်တူကလည်းသူတို့ဆရာဝန်တွေရဲ့အနှက်ရောင်ဖဲကျိုးတက်လှုပ်ရှားမှုနဲ့ပတ်သက်ပြီးခုလိုပြောပါတယ်။
စစ်တပ်ဆိုတာနိုင်ငံတိုင်းမှာမရှိမဖြစ်လိုအပ်တယ်။တခြားနိုင်ငံတွေမှာရှိတဲ့စစ်တပ်တွေကစစ်အာဏာရှင်စနစ်နဲ့အုပ်ချုပ်တာမဟုတ်ဘူး။ကျွန်တော်တို့နိုင်ငံမှာဒီမိုကရေစီမျက်နှာဖုံးကိုဆွတ်ထားပြီးတဲ့အခါကျတော့ဆက်ပြီးတော့သူတို့ပေါ့အတွင်းလှိုက်စားနေတာအဲ့လိုပဲမြင်တယ်။အမှန်ဆိုလို့ရှိရင်တော့တက်မတော်အင်အားရှိမှတိုင်းပြည်အားရှိမှဗိုလ်ချုပ်ကိုယ်တိုင်လည်းပြောခဲ့တယ်။ကျွန်တော်တို့ကစစ်တပ်ကိုလည်းမမုန်းဘူး။မန်နေဂျမန့်ကောင်းတဲ့အရက်သားအစိုးရအရက်သားအစိုးရစစ်စစ်ပေါ့နော်။အဲ့လိုမျိုးတက်လာဖို့ကကျွန်တော်တို့မျှော်လင့်တယ်။စစ်တပ်ကလည်းသူ့နေရာနဲ့သူပဲရှိတယ်ဌာနတိုင်းဝင်းကြီးဌာနတိုင်းမှာလိုက်ပြီးတော့ဝင်ရောက်ဆွတ်ဖက်နေရမှာမျိုးကျွန်တော်တို့လည်းမလိုလောက်။ဘာဖြစ်လို့လဲဆိုတော့အကုန်ကသူ့ရည်ချင်းနဲ့သူ့ဟာသူရှိပြီးသားပေါ့နော်။သူ့ဝင်းကြီးဌာနနဲ့သူ့ဟာသူသူ့ရည်ချင်းနဲ့သူခံထားပြီးသား။စစ်တပ်ကနေမှအကုန်လုံးလိုက်ပါပြီးတော့လုံးရအောင်လေ။ကျွန်တော်တို့အားလုံးဘယ်သူမှလည်းလက်မခံနိုင်ဘူး။တကယ်ကြောင့်ဒါကြီးကမဖြစ်တဲ့တော့လေ။
နိုင်ငံရေးလှည်လာသူဒေါက်တာရမျိုးသိန်းကလည်းအစိုးရဝန်ကြီးဌာနတွေမှာအခုလိုတက်မတော်ကအရာရှိကြီးတွေကိုထိတ်တန့်တာဝန်တွေပေးအပ်တာနဲ့ပတ်သက်ပြီးဒါဟာဆေးအုပ်ချုပ်ရေးပုံစံကိုပုံဖော်လာတာလားဆိုတဲ့သူ့ရဲ့အမြင်ကိုပြောပါတယ
်။ဒီမိုကရေစီအပြောင်းအလဲကိုတွားနေပြီလို့ပြောနေတဲ့ကာလမျိုးမှာဒီလိုမိုးချရွှေကိုတက်မတော်အရာရှိဟောင်းတွေကိုဌာနဆိုင်ရာတွေကိုအမိတ်အာဏာနဲ့ကူးပြောင်းစေတာဟာမြန်မာပြည်ရဲ့ဒီမိုကရေစီအပြောင်းအလဲနဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးကိုအများကြီးထိခိုက်စေနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျ။နောက်အဲ့ဒီလိုလုပ်တဲ့ယူရချက်တွေဟာအရင်နဝတအစိုးရလက်ထက်မဆလာအစိုးရလက်ထက်တွေအရကြည့်မယ်ဆိုရင်ဘုံမီချွတ်ထားတဲ့စစ်အုပ်ချုပ်ရေးပုံစံမျိုးကိုပုံဖော်တဲ့သဘောတက်ရောက်နိုင်တယ်လို့ကျွန်တော်ကမြင်တယ်တနည်းအားဖြင့်ဘောင်းမီချွတ်တွေနဲ့ဆဲအုပ်ချုပ်ရေးပုံစံတစ်မျိုးကိုပုံဖော်တဲ့ဘက်ကိုဥတီတယ်လို့မြင်တယ်။အဲ့ဒီလိုမိုးချရွှေကိုဌာနဆိုင်ရာအသီးသီးကိုအမိတ်နဲ့ဆေလွတ်တဲ့ကိစ္စတွေဟာတနည်းအားဖြင့်ဌာနဆိုင်ရာတွေကိုထိန်းချုပ်နိုင်ဖို့ဌာနဆိုင်ရာမှာရှိတဲ့အရာရှိတွေကိုကြက်မှတ်နိုင်ဖို့တင်းကျပ်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်တွေရှိနေနိုင်တဲ့အတွက်ကြောင့်မလို့ဌာနဆိုင်ရာတွင်းမှာလည်းပဲအောက်ဆက်ဆံရေးမှာကြီးကြီးမားမားပြဿနာတွေရှိနိုင်တယ်လို့ကျွန်တော်ကထင်တယ်ဗျ။
ဒါကတော့အစိုးရဝန်ကြီးဌာနတွေမှာတက်မတော်ကအငိမ့်စားအရာရှိကြီးတွေတက်မတော်သားတွေကိုအစ်မြင့်ယာဒူးတွေမှာတာဝန်ပေးအပ်ခန့်အပ်တာနဲ့ပတ်သက်ပြီးတုံ့သက်သူတွေရဲ့အမြင်တွေကိုတင်ပြပေးခဲ့တာပါရှင်။